ကယားပြည်နယ်ဖရူဇိုမြို့နယ်ဒေါညေးခူကျေးရွာထီပေါ်စိုးကျေးရွာတဝိုက်မှာတော့ဒီကနေ့ဇွန်လ15ရက်နေ့ကနေ6ရက်စတိုင်စစ်ကောင်စီတပ်နဲ့ကယင်းဒီဒေသကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲကြောင့်မို့လို့ကယားပြည်နယ်ထဲမှာတော့တနေ့တခြားစစ်ပြေးဒုက္ခတွေအရေအတွက်ကမြင့်တက်လာနေပါတယ်။ဒီစစ်ပြေးဒုက္ခတွေအတွက်ကျန်းမာရေးဆောင်ရှောက်မှုအားနည်းနေတယ်လို့စာနယ်ရိပ်ခါပြက်လက်မဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတယ်လို့စစ်ဆောင်ကူညီပေးနေသူတွေကပြောပါတယ်။ဒါအပြင်မနေ့ကတိုက်ပွဲမရှိတဲ့ဒီမော့ဆိုမြို့ရဲ့အနောက်ချမ်းဘက်မှာလည်းလက်နက်ကြီးကြီးကြလို့အရသာပြည်သူ၃ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကလာတဲ့တရင်အလိမ္မာပြပြပေးပါရှင်
။စစ်ကြောရေးလှုပ်ရှားမှုကြောင့်ဖရူဆိုမြို့ဒေါညေခုကျေးရွာနဲ့ထီပေါ်ဆိုကျေးရွာတွေဘက်မှာဂျွန်လာ၁၀ရက်နေ့ကစပြီးစစ်ကောင်စီတပ်နဲ့ကင်းနီဒေတာကာကွယ်ရေးပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးဒီနေ့ဂျွန်လာ၁၅ရက်နေ့အထိ6ရက်ဆက်တိုက်ဖြစ်ပွားနေပါတယ်။ဒီနေ့နေ့ကမှအထိလက်နက်ကြီးပစ်ခတ်တပ်တွေကြားနေရတယ်လို့ဖရူဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်ကော်မတီကပြောပါတယ်။
ဒီတိုင်းတော့တိုက်ပွဲဖြစ်နေပေါ့နော်မင်းရောက်ချီဒီရဲ့ဖြစ်နေတော့ပေါ့အဲ့တော့ဒီမျိုးနဲ့ဆဲမရှိတဲ့ဂျင်းတင်းကူလို့ပေါ့ဆိုလို့ပေါ့နော်အဲ့ဒီဆဲမတော့တိုက်ပွဲဖြစ်နေတယ်ပေါ့နော်ဟိုလက်နဲ့ကြည့်ထူလာတာလို့ပေါ့နော်ဥမာဒီဒီနဲ့ခြေရဲ့ပြေရဆဲမကြည့်နေတာဟာဒီတော့မင်းရောက်ချီရောရှိရပေါ့နော်ဒီလိုကဒီမျိုးကဖြစ်နေတဲ့အတိုင်းပြစ်တာပေါ့နော်နိုင်ကြည့်နေတဲ့ဘာကြီးကိုချိန်မချိန်လင်းပြီးတူတူဟုတ်တယ်မနာလို့ပြောတာပေါ့နော်ဒီတိုင်းလို့ပေါ့ဒီမှာမင်းရောဒီမျိုးကခုနကပေါ့နော်ဖြစ်ခနေတာတော့ရှိနေတာ
စစ်ကောင်စီဘက်ကဗလန်နက်ကြီးတွေနဲ့အစမတန်အသုံးပြုပြီး PDF တွေရှိတယ်ဆိုတဲ့အထင်နဲ့ဥတီရမရှိပြစ်ခတ်နေတာကြောင့်စစ်ဆောင်ပြည်သူတွေစိုးရိမ်ကြောက်လန့်နေကြရတယ်လို့ပြောပါတယ်။ဖရူဆိုမြို့နယ်ဘက်စစ်ကောင်စီရဲ့စစ်ကြောင်းလှုပ်ရှားမှုကြောင့်ဒီနေ့အထိရက်ဆက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေတာလို့ KNI အမျိုးသားများကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ခံက VOA ကိုအတည်ပြုပါတယ်။ဒါအပြင်မနေ့ကတိုက်ပွဲမရှိဘဲဒီမော့ဆိုမျိုးအနောက်ဖက်ခြမ်းမှာစစ်ကောင်စီကပစ်လိုက်တဲ့လက်နက်ကြီးကြီးကြလို့၃နှစ်ကလေးငယ်တအူအပါဝင်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စစ်ဆောင်ကော်မတီနဲ့ဒေသခံကပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့ဂျွန်လ၁၀ရက်နေ့ကဒီမော့ဆိုမျိုးနဲ့စောင်တူလာကျေးရွာအုပ်စုငရိုးရွာမှာလက်နက်ကြီးကြီးကြလို့ဒေသခံတအူသေပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်။တိုက်ပွဲမရှိဘဲစစ်ကောင်စီဘက်ရန်တမ်းပစ်ခတ်နေလို့အရက်သားပြည်သူတွေထိခိုက်ဒဏ်ရာရရှိတာလို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့က VOA ကိုပြောပါတယ်
မင်းကတော့ဒီလက်နက်ကြီးပေါ်တော့တိုက်ပွဲထဲမှာတော့မဟုတ်ဘူးအရသာထိတာဆိုတော့စစ်ကောင်စီဒီလက်နက်ကြီးရန်တမ်းထုတ်တာဟာလည်းကျွန်တော်တို့အတားတူးလာမယ်ဦးလာမယ်ဒီအဲဒဏ်ရာရတာရှိတယ်ဗျတိုက်ပွဲဖြစ်တယ်များမဟုတ်ဘူးအနေနဲ့
ဒီမော့ဆိုမျိုးနယ်မှာလည်းအခုရပိုင်းနေ့စဉ်လို့တိုက်ပွဲဖြစ်ပွားနေပါတယ်တိုက်ပွဲဖြစ်တဲ့နေရာတွေမှာဒေသခံတွေအရင်ကတည်းကပြေးရှောင်နေကြရလို့အထီးခိုက်မရှိဘူးလို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူက VOA ကိုပြောပါတယ်ကြားပြည်နယ်ဘက်ကလက်နက်ကြီးပစ်ခတ်မှုနဲ့လက်တလောတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးကယားပြည်နယ်မှာတိုက်ပွဲကြောင့်စစ်ပြေးဒုက္ခတဲ့အရေးအတွက်တနေ့တခြားမြင့်တက်နေတယ်လို့ဖရူဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ပြေးဆောင်ကော်မတီကပြောပါတယ်လက်ရှိမှာစစ်ပြေးဒုက္ခတဲ့2သိန်းလောက်ရှိနေပြီးဘေးကင်းတဲ့နေရာတွေမှာဖြန့်ကျက်နေထိုင်နေကြပြီးစားနပ်ရိက္ခာပြက်လက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်
ဒီကျမတို့စစ်ဆောင်တွေကတော့သူသေးပဲပေါ့နော်သူသေးပဲဒါပေမဲ့မြို့ထဲမှာတချို့ပြည်နေရရှိတယ်ပေါ့နော်ကျမ်းမာရေးပေါ့နော်ကျမ်းမာရေးဆောင်မှုတွေလည်းလက်လန်းမြရရှိမှုအရင်နဲ့အားနေတယ်ပေါ့နော်ခုပြလေးပြောတော့ကျမတို့ဆန်မရေးခါလို့လည်းလုံးဝမလုံတော့ဘူးဆောင်နေရတဲ့ဒီကတော့ဒီတိတ်ခွဲတဲ့နှစ်ပိန်းကြားပေါ့နော်အတော့တော့ရှိတယ်ဟုတ်ဆန်မရေးခါတော့ဘလို့မှမလောက်ငားနိုင်ဘူးပေါ့ကျမတို့စစ်ဆောင်ဦးရေတွေအရင်များတယ်နောက်ပိုင်းမှာအလူရှင်တွေကလည်းတိတ်ပြီးတော့မှပေါ့နော်ခုစဉ်မရှိတော့ဘူးပေါ့အဲ့တော့ကျားတနာစာစီတို့ဆောင်းနေတို့အင်ဂျန်ဆက်ကြည့်ရတယ်။အဲကျွန်တော်တို့တော့တနာကျွန်တော်ကူလီဖြည့်ရှင်းတော့ရှိတယ်ပေါ့ဒါပေမဲ့တော့မရှိဘူး
။စိပြေဒုက္ခတွေဟာဝမ်းပြက်ဝမ်းလျှော်ရာသီတုပ်ကွေးယောဂဖြစ်တဲ့သူတွေရှိနေပြီးတို့အတွက်ကျန်းမာရေးစောင့်ရှောက်မှုအားနည်းနေရလို့ပြောပါရယ်။ဒါပြင်စိပြေဒုက္ခတွေအတွက်လက်ရှိချိန်မှာအလှူရှင်တွေမရှိသလောက်ဖြစ်သွားတာမို့ပုံမှုခက်ခဲနေကြတယ်လို့ဆိုပါရယ်ရှင်။